ချင်းပြင်းနဲ့အနောက်ရောက်ပိုင်းဟူကောင်းရိုက်ဝန်းဒေသတနိုင်းမြို့နယ်ကရွှေနဲ့ပရင်ကျောက်ထွက်တဲ့နေရာတွေဟာအရင်က KIO ကချင်းတပ်ဖွဲ့ရဲ့ဒိန်းချုပ်မှုအောက်မှာရှိခဲ့ပါတယ်အခုတော့အစိုးရတပ်ရဲ့ဒိန်းချုပ်မှုအောက်ရောက်သွားပြီးရွှေနဲ့ပရင်ထုတ်လုပ်မှုတွေများပြားလာပါတယ်ဒါကြောင့်ဒေသခံတွေမနစ်နာရအောင်အသေးစားလုပ်ငန်းရှင်တွေလက်လုံလက်စားတွေကိုတရားဝင်တူးဖော်ဝင်ပေးဖို့တနိုင်းအမတ်နဲ့ဖားကအမတ်တို့ကလွန်ခဲ့တဲ့စက်တင်ဘာလ18ရက်နေ့ကနိုင်ငံတော်သမ္မတစီကိုပန်ကြားစွာပြောပို့ခဲ့ပါတယ်1994မှာ KIA ကချင်းတပ်ဖွဲ့နဲ့နဝတစီအစိုးရအပြည့်အခိုက်ရစဲခြင်းကစပြီးဟူကောင်းကျိုင်ဝန်ဒေသကိုအစိုးရတပ်တွေရောက်ရှိလာပါတယ်အဲဒီနောက်ရွှေမော်လို့ခေါ်တဲ့ရွှေထုတ်လုပ်မှုတွေများလာလို့ဒေသခံတွေနစ်နာဆုံးရှုံးရပုံကိုကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်2009မှာအစိုးရကစားထုတ်ဖူးပါတယ်အခုတခါဟူကောင်းဂျိုင်ဝမ်ကပရင်ထွက်တဲ့နေမျိုးကိုစစ်တပ်ကတိမ့်ပိုက်ပြန်တဲ့အတွက်ဒေသခံတွေဒုက္ခရောက်ရပုံကိုတွေးဆွန်တော့ပရင်ဆိုတဲ့အမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကမကြာမီကအစိုးရကစားတောင်းထုတ်ပြန်ထားပါတယ
်မြမပရင်သို့မဟုတ်ဘာမိုက်ကို AD တရားစုကတရုတ်မှတ်တမ်းတွေမှာအစောဆုံးတွေ့နိုင်တယ်လို့ဆိုပါတယ်တစ်စေးသို့မဟုတ်ထင်းယူစီဟာနှစ်ပေါင်းများစွာကြာလာတဲ့အခါကြောက်ပြေရုပ်ကျွင်းအဖြစ်အသွင်ပြောင်းသွားပြီးပရင်ကြောက်ဖြစ်လာပါတယ်တစ်စေးဘွားမှာပြိမိနေတဲ့ဘိုးမွားတွေကိုတော့ပရင်ကြောက်ထဲမှာတွေ့နိုင်ပါတယ်ဟူကောင်းပရင်ဟာအနီရင့်ရောင်ရှိပြီးကြည်လင်တာကြောက်သွေးပရင်လို့တရုတ်ကခေါ်ပါတယ်တရုတ်ရိုးရာဆေးပညာအရကုသမှုစွမ်းရည်ရှိတဲ့အဖိုးတန်ကြောက်မြင့်ရတနာ၅မျိုးထဲမှာမြမပရင်လဲပါဝင်နေပါတယ်အခြားနိုင်ငံကပရင်ထက်တက်တန်းနှစ်ဆလောက်ပိုကြီးပြီးအလွန်ကြည်လင်မာကျောတဲ့ပရင်ကြောက်တွေဖြစ်ပါတယ်မြမပရင်ခေတ်ကလည်းဟူကောင်းဂျိုင်ဝမ်ကိုပရင်နယ်မြေအဖြစ်သတ်မှတ်ခဲ့ဘူးပါတယ်တနိုင်းမြို့အနောက်တောင်ဘက်မိုင်20လောက်ကွာဝေးတဲ့ဒေသဟာပရင်နယ်မြေဖြစ်ပါတယ
်ပထမအဆင့်အနည်းနဲ့ပရင်ရိုင်းကိုတနိုင်းမြို့အထိစက်လင်နဲ့တည်ယူပို့ဆောင်ပါတယ်တနိုင်းမြို့ကနေမြကြီးနားကိုမော်တော်ကားနဲ့ပို့ဆောင်ပြီးအဲဒီကနေကံပိုက်တီနေသက်စခန်းကိုဖြတ်ကျော်ကယူနန်ပြည်နယ်အနောက်တောင်ပိုင်းထင်ချုံအထိပို့ပေးပါတယ်။ပရင်အများစုကိုထင်ချုံကနေယူနန်တခွင်လုံးကိုပြန့်ဝေပါတယ်။အမဲအချင်းကိုသာမြမဈေးခွက်မှာပြန့်ပြူပါတယ်။ပရင်အချောကိုင်းနဲ့ကြောက်သွေးကြောက်ချက်လုပ်ငန်းအချို့မြကြီးနားနဲ့ဝိုင်းပေါ်မှာရှိပေမဲ့ယူနန်မှာအချောကိုင်းသာများပါတယ်။တနိုင်းမြို့နယ်ပရင်နယ်မြေကတရုတ်နယ်စပ်ကံပိုက်တီအထိဖြစ်တဲ့ပရင်လမ်းကြောင်းမှာအစိုးရတပ်နဲ့ဌာနမျိုးစုံကအခွန်ဆက်ကြီးကောက်ယူကြပါတယ်။
ပရင်လမ်းကြောင်းမှာကောက်ယူတဲ့အခွန်အစားကြေးဘယ်လောက်ရှိမှန်းမသိနိုင်ပေမဲ့2015တနှစ်တည်းမှာတင်ဒေါ်လာတန်း1000ဘူးထိန်ချိုးမှာအယောင်းဝယ်ဖြစ်တယ်လို့သိရပါတယ်မြမပရင်ဟာပြည်တွင်းမှာတန်ဖိုးအနည်းငယ်သာရှိပြီးတရုတ်ပြည်ရောက်တဲ့အခါတန်ဖိုးကြီးမြင့်သွားပါတယ်ကြောင်မြင့်မော်တွေကို KIO ကချင်တပ်ဖွဲ့ကအခွန်ကောက်ယူပြီးအစိုးရတပ်ကတော့ပရင်တယ်ယူပို့ဆောင်ရေးလမ်းကြောင်းမှာအခွန်ကောက်ပါတယ်ပရင်ဒေသကိုသွားတဲ့ရိတ်ခါလောင်စာပစ္စည်းတွေပေါ်မှာလည်းအခွန်ကောက်ယူကြပါတယ်စစ်တပ်ကကောက်ယူတဲ့အခွန်ပမာဏဟာဒေါ်လာတန်းချီပြီးရှိနိုင်တယ်လို့တနိုင်းမြို့ကန်တို့ကခန့်မှန်းပါတယ်ပရင်မော်တွေဆုံးရှုံးသွားတာဟာ KIA ကချင်တပ်ဖွဲ့အတွက်ရန်ပုံငွေနှဲသွားနိုင်ပါတယ
်ဖခါကကြောက်စိတ်နေမီအစိုးရတပ်လက်အောက်ရောက်ရှိသွားကြတဲ့က KIA ကချင်တပ်ဖွဲ့ဟာပရင်မော်တွေကိုအားကိုးလာခဲ့ပါတယ်ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပရင်မော်ကဝင်းဝီလီအစိုးရတပ်စီရောက်လာမှသိကြပါတယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ရွှေမော်ပရင်မော်ကိုချုပ်ကင်ဖို့ရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ပါတယ်။2019ရောက်တော့တိုင်ရင်ဆယ်ရင်တနိုင်းမှာတပ်ဆွဲနေနိုင်ပါပြီ။မော်တွေမှနေထိုင်သူတွေထွက်ပေးဖို့မထွက်ပေးရင် KIA နဲ့ပူးပေါင်းသူတွေအဖြစ်သတ်မှတ်မယ်လို့တပ်ကကြေညာပါတယ်။ထပ်ပြေးရတဲ့ဒေသခံနဲ့ရွှေပြောင်းလုပ်သားတွေထောင်ပေါင်းချီရှိလာပါတယ်။2018 February လမှာပရင်မော်ဒေသက KIA စခန်းတွေကိုအစိုးရတပ်ကသိမ်းပိုက်နိုင်တဲ့အတွက်ပရင်ထွက်ရဒေသကိုရောတည်ယူပို့ဆောင်တဲ့လမ်းကြောင်းကိုရောချုပ်ကင်နိုင်တဲ့သဘောဖြစ်သွားပါတယ်။2018 July လမှာပရင်တူဖော်မှုကိုပြန်လည်ခွင့်ပြုရပြီးအသေးစိတ်လုပ်ငန်းတွေကိုအစိုးရကလုပ်ခွင့်ပေးတာပါတယ်။ဒါပေမဲ့ဒီအတိုင်းအတာအတိထုတ်လုပ်ခွင့်ရတယ်ဆိုတာကတော့အစိုးရတပ်အပေါ်မှာမူတည်ကြောင်းကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်ကဖော်ပြထားပါတယ်ခင်ဗျာ။